မင်္ဂလာပါရှင်။ Internet Channel ရဲ့ပြည်ရင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။တင်ဆက်ပေးသွားမယ့်သတင်းတွေကတော့ Anta Display Selfie Camera ပါဝင်လာတဲ့ကမ္ဘာပထမဆုံးဖုန်းဆိုတဲ့သတင်း CB Pen Fiber Board ကိုမိတ်ဆက်တဲ့ဆိုတဲ့သတင်း iOS FCYE ကကက်ယောဂါကာလအတွင်းအလုံးအကင်၃သိန်းဖန်တီးပေးတဲ့ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါရစေ။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ Anta Display Selfie Camera ပါဝင်လာတဲ့ကမ္ဘာပထမဆုံးဖုန်းဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ ZTE ဟာ display ထဲမှာ selfie camera ထည့်သွင်းထားတဲ့ကမ္ဘာပထမဆုံးစီးပွားပြဖုန်းကိုမိတ်ဆက်မယ်လို့ကြေညာပေးထားတာကြပါပြီ။ ZTE ရဲ့ Amazon 25G ဖုန်းမှာ display ထဲ selfie camera ကိုထည့်သွင်းပြီးတော့အလယ်အလတ်တန်းစားဖုန်းဖြစ်ပါတယ်။ ZTE ရဲ့ display ထဲမှာ selfie camera ကတော့ 32 megapixel ဖြစ်ပြီးတော့ဖောက်ထွင်းမြင်နိုင်တဲ့အရာဝတ္ထုအသုံးပြုထားကဇီဝနဲ့ဇီဝမဟုတ်တဲ့အရာတွေအသုံးပြုထားပါတယ်ဖုန်းမှာတော့ 765 processor ကိုအသုံးပြုထားပြီးတော့အထူက 9.68mm ရှိက 5G ချိတ်ဆက်မှုပါဝင်လာပါတယ် battery ကတော့ 4220mAh ဖြစ်ပါတယ်မျက်နှာပြင်ကတော့ 6.62 လက်မ OLED နဲ့အတူ in display fingerprint sensor ပါဝင်လာပါတယ်ကြောဖက်ကင်မရာကတော့ 64 megapixel နဲ့ 8 megapixel ultra wide နဲ့အတူ 2 megapixel dash နဲ့ macro sensor တွေပါဝင်လာပါတယ်ဒါအပြင် RAM 6GB ဒါမှမဟုတ် 8GB တိုးရီ 128GB နဲ့ 256GB တို့ကိုရွေးချယ်နိုင်ပါတယ် Micro SD ကပ်ပေါက်လည်းပါဝင်လာပါတယ်ဆက်လက်ပြီး CB Band Fiber Board ကိုမိတ်ဆက်တဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် CB Band မှာထုတ်ဝေထားသော Prepaid Debit နဲ့ Credit Card ကင်ဆောင်ထားသူများကိုယ်တိုင်မိမိကနဲ့သက်ဆိုင်တဲ့သတင်းအချက်အလက်တွေကိုအချိန်နဲ့တပြေးညီသိရှိနိုင်စေဖို့စာတိုပေးဖို့မေးမြန်းနိုင်သော Viber Application ဆိုင်ရာအစိမ့်မြင့်ဝန်ဆောင်မှု CB Band Fiber Board ကိုမိတ်ဆက်လိုက်ပါတယ်အဆိုပါ CB Band Fiber Board ကိုကန့်လျှောက်ထားစဉ်ကဘဏ်ကိုပေးအပ်ထားသောဖုန်းနံပါတ်နဲ့ယခုအသုံးပြုလျက်ရှိသောဖုန်းနံပါတ်တူညီပါကစတင်အသုံးပြုနိုင်မှာဖြစ်ပြီးတော့အသုံးပြုရန်အတွက် QR Scan ဖတ်ရမှာပဲဖြစ်ပါတယ် QR Code ဖတ်ရန်အတွက် CB Band Official Facebook Page CB Band Branches Counter တွေကနေတဆင့်ရယူနိုင်မှာပဲဖြစ်ပါတယ် CB Band ကပ်ကင်ဆောင်ထားသူတွေရဲ့သတင်းအချက်အလက်များလုံခြုံမှုရှိစေရန်နဲ့ပေါက်ကြားမှုကိုကာကွယ်ရန်အတွက်ခိုင်မာသောအတည်ပြုချက်များအစိမ့်မြင့်လုံခြုံရေးစနစ်တွေနဲ့အစစ်စစ်စီစဉ်ပေးထားကြောင်းဥပမာအနေဖြင့်ကပ်ကင်ဆောင်သူရဲ့ Viber အကောင့်မှာအသုံးပြုသောဖုန်းနံပါတ်မှာ CB Band တွင်မှတ်ပုံတင်ထားသောဖုန်းနံပါတ်နဲ့ထပ်တူကြမှာသာယခုဝန်ဆောင်မှုကိုအသုံးပြုနိုင်မှာဖြစ်တယ်လို့သိရပါတယ်။ကပ်တွေရဲ့ဘဏ်စည်းရှင်းတဲ့ကိုအချိန်နဲ့တပြေးညီသိရှိနိုင်မှာဖြစ်ပြီးတော့အဆိုပါအချက်လက်များတွင်နောက်ဆုံးအသုံးပြုခဲ့သောငွေသားစီးဆင်းမှု10ချောင်းရဲ့မှတ်တမ်းနဲ့ငွေစည်းလက်ကျန်တို့ပါရှိမှာဖြစ်တယ်လို့သိရပါတယ်။အသုံးပြုသူအနေဖြင့် NRIC အချက်အလက်နဲ့အသုံးပြုမဲ့ဖုန်းနံပါတ်ပြောင်းလဲလိုပါကနီးစပ်ရာ CB Band ဘဏ်ခွဲတွေမှာတွားရောက်ပြောင်းလဲနိုင်မှာဖြစ်တယ်လို့သိရပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ iOS FCYE ကကက်ယောဂါကာလအတွင်းအလုံးကင်3သိန်းဖန်တီးပေးတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်အကျက်အတဲကစီးပွားရေးကိုထိခိုက်လာတာအလုံးခံစားမိလာပါတယ်။ဒါပေမဲ့ Apple ကတော့2019 April နောက်ပိုင်းအမေရိကန်မှာအလုံးအကင်3သိန်းအထိဖန်တီးပေးနိုင်ခဲ့ပြီးတော့ iOS FCYE တိုးတက်လာပါတယ်။ iOS FCYE ဟာကက်ယောဂါအတွင်းတိတိတတ်တာတိုးတက်လာပါတယ်။အခုဆိုရင် iOS App တွေကအမေရိကန်ကအလုံးအကင်1.3%ကိုထောက်ပံ့ထားပေးနေပါတယ်။အမေရိကန်အရှိတ်နဲ့အနောက်ဘက်ကမ်းရိုးတန်းတို့ပါဝင်ပြီးတော့အဓိကပြည်နယ်အတွင်းမှာလည်းအလုံးအကင်များစွာဖန်တီးပေးခဲ့ပါတယ်။ဒါ့အပြင် iOS FCYE အလုံးအကင်ပြည်နယ်အလိုက်ပေါ်ပြတဲ့မြေပုံကိုထုတ်ပြန်ခဲ့ပါတယ်။ App ဟာ Developer အသစ်တွေကိုဖန်တီးဖို့အားပေးတဲ့နေရာမှာအဓိကပါဝင်နေပါတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကို Internet Channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂသဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။